ဒီတွင်ပါအင်္ဂလိပ်အမေရိကန်ဆာကန်ဒါမှာငိုရဲလို့ဒီရရတဲ့ cry ကိုရှေခိုင်းတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Don't cry over spilt milk
ကိုတင်ပြပေးမှာဖြစ်ပါတယ် don apostrophe t don't ကမလုပ်ဖို့ပြောတာ cry cry ကငိုတာဆိုတော့ don't cry ကမငိုနဲ့ over over ကအတွဲဒါမှမဟုတ်အပေါ်S-P-I-L-T, spilt ka, pekjara, M-I-L-K, milk ka, no, suro, sukurukunye, daya, debe garo. Pekja, bida, no, dwe, ngumini ne, nyayi, mchani ne, pipari. Di dhome, idiom, debe garo, nizim buama, pipi, dwara, piamia, nangore, dwe, wene, dada, mpipu, tri, bida, pipari. Lurwe, ne, ne, songshon, dwara, dkuku, dwe, namyo, dada, jari, dili, shibi,ဖြစ်ရတခုခုတွေ့လေနောင်တရမဆုံးဖြစ်ပြီးပျော်မဆုံးဖြစ်ကြလိရှိပါလေဒီလိုနေရာမျိုးမှာ don't cry over spilt milk ဆိုပြီးတော့ဖိတ်ကြသွားတဲ့နှုတ်ကိုနှုတ်ဟာပြန်ရမှာမဟုတ်တဲ့အတွက်နှမျောပြီးငိုမနေနဲ့အဓိပ္ပာယ်မရှိဘူးဆိုပြီးတော့တုံ့နှုံပြောလိရှိပါလေတမားဖြင့်လူတွေအနေနဲ့တခုခုဖြစ်ပြီးသွားမှဟိုလိုလုံမိရင်တော့ကောင်းသားဒီလိုလုံလိုက်ရင်တော့ကောင်းသားလို့ဆိုပြီးတော့ညီညီညူညူနဲ့နားညီးလောက်အောင်ပြောလိရှိကြတာဖြစ်ပါလေဒါကြောင့်ဒီအသုံးရဲ့တိုးပိုက်ဒီပဲကတော့ပြန်ပြနိုင်တော့တာကိုနှမျောတတမနေနဲ့ဝင်းနေမနေနဲ့စိတ်မကောင်းဖြစ်မနေနဲ့နောင်တရမနေနဲ့ဆိုတာပဲဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Stop crying over spilled milk now that you have failed your exams Just try harder and be more prepared next time.
မင်းစာမီးဝဲကြလို့ခုမှနောင်တရမဆုံးဖြစ်မနေနဲ့နောက်တစ်ချိန်အတွက်ပိုကြိုးစားပိုပြီးပြင်ဆင်ထားလို့ဒီပေရပါတယ် George Gobi ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Stop crying over spilled milk now that you have failed your exams just try harder and be more prepared next time
ခုဆက်လက်တင်ပြပေးမှာကတော့
Cry wolf
ဖြစ်ပါတယ် CRY cry ရဲ့အဓိပ္ပာယ်ကငိုတာဖြစ်တယ်လို့အော်ရလေးဖြစ်ပါလေ WOLF wolf ကမြေခွေးဆိုတော့စကရူခုံရဲ့တိုက်ရိုက်သေးပဲကတော့မြေခွေးအော်ရဖြစ်ပါလေဒီသုံးဆင်းသစ်လာတာကတော့ကလေးပုံမြင်တစ်ခုကဖြစ်ပါလေရှေးတုန်းကကြေးလက်ဒေသမှာတိုးထိတ်တဲ့လူငယ်တူကမြေခွေးလာတယ်လာတယ်ဆိုပြီးတော့တကယ်မလာဘဲနဲ့အော်ပြီးလှန့်လေရှိရကနေတခြားလူတွေလာကြည့်တဲ့အခါမဟုတ်တာတွေ့ခဲ့ကြတဲ့အတွက်ကြောင့်လေတကယ်လည်းမြေခွေးလာရောအဲ့ဒီလူငယ်ကအော်တဲ့အခါမှာဘယ်သူကမှအေးမဆိုင်တဲ့အတွက်ကြောင့်နောက်ဆုံးမှာမြေခွေးကသူ့ရဲ့တိုးတွေကိုကိုက်စားတဲ့ပုံမြင်ကနေဆင်းသက်လာတာဖြစ်ပါတယ် idiom ဆိုတဲ့သူ့ရဲ့ဒီဘက်ကတော့မဟုတ်ဖဲနဲ့ဟုတ်တယ်လို့လှုပ်ကြံပြီးမလှန့်နဲ့အန်ဒီယမရှိဘဲနဲ့အန်ဒီယရှိတယ်ဆိုပြီးမလှန့်နဲ့လို့ဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John don't cry wolf too often people will stop believing you
Johnny မဟုတ်ဖဲနဲ့အလကားနေရင်နဲ့လှမ်းနေနဲ့ကွာလူတွေကမင်းကိုယုံကြတော့မှာမဟုတ်ဘူးလို့ဒိဗေရပါတယ် George Gobi ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John don't cry wolf too often people will stop believing you
ခုနောက်ဆုံးတင်ပြပေးမှာကတော့
a hue and cry
ဖြစ်ပါတယ်ဒီတော့ကအင်္ဂလိပ်နဲ့ပြင်သစ်ဘာသာစကားကပေါင်းစပ်ထားတာဖြစ်ပြီး HUE hue က aura တိပေးတာ AND N ကနှင် CRY cry ကဒီနေရာမှာ aura ဖြစ်ပါတယ်။ဒါကြောင့်စကူခုရဲ့ဓာတ်ရိုက်ဒီပဲကတော့ or ပြီးတိပေးတာဖြစ်ပါတယ်။ဒီတော့ကတော့ရှေးအင်္ဂလိပ်ဥပဒေတစ်ယောက်ကဆင်းသက်လာတယ်လို့ဆိုပါတယ်။အဲ့ဒီဥပဒေရပြည်သူတွေနဲ့လူတစ်ယောက်ကဥပဒေချိုးဖောက်တာကိုမြင်လို့ wine or မယ်ဆိုရင်အဲ့ဒီလူကို wine ဖမ်းဖို့အဲ့ဒီလူနောက်လိုက်ကြရတဲ့ဥပဒေကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အသေးပဲကတော့မချေနှက်ချက်တစ်ခုခုနဲ့ပတ်သက်လို့လူတွေ wine or ကြ wine ကန့်ကွက်ကြ wine ဝေဖန်ကြတာကိုဆိုလိုပါတယ်။ကျမတို့မြန်မာမှာတော့အရက်က wine ပြောကြသလို holy တကျော်ဖြစ်တာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The activists raised a hue and cry about political corruption
လှုပ်ရှားသူတွေကနိုင်ငံရေးအခက်အခဲလိုက်စားမှုနဲ့ပတ်သက်လို့ဟိုးလိတကျော်ဖြစ်အောင်ဝိုင်းပြီးဝေဖန်ခဲ့ကြတယ်လေလို့ထိပ်ပေးရပါတယ် George Gobi ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The activists raised a hue and cry about political corruption
ဒီတွင်ပါ cry ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
cry over spilt milk cry wolf a hue and cry.
လို့ဖြစ်ကြပါတယ်။နောက်တဲ့ရင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။